Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အသံရ2022ခုနှစ်ဇွန်လ1ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ဆက်ပေးတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံမှာစစ်တပ်ကအရသားတွေပေါ်ကျူးလွန်တဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုမြောက်တယ်လို့ Amnesty International အဖွဲ့ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ယူကရိန်းရှေ့ဘက်ခြမ်းကရေးပါတဲ့မြို့ကြီးတစ်ခုရဲ့တဝက်လောက်ကိုရုရှားတပ်တွေကထိ ंछ ုပ်ထားနိုင်ပါတယ်။စရဲမြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုဥစွာတင်ပြပေးမှာပါ
။ကောင်းပါပြီရှင်။ထိတ်တန့်ရောက်သတင်းတွေအပြီးမှာတော့အင်ကာနစ်မှာအင်ကာနစ်တုန်းကရန်ကုန်မှာပောက်ကွဲမှုဖြစ်ခဲ့တဲ့အခြေအနေကိုအရင်ဆုံးကြားကြရမှာဖြစ်ပါတယ်
။အဲကျွန်မကရုံးပေါ်မှာဆိုတော့3:20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ်ခံမှန်းရပါတယ်ရှင်။အဲတန်းတော့ကြည့်ရတာပေါ့။
ဟိုကျဲတယ်ဆိုတော့ကျမနီးတယ်နီးတယ်လမ်းထိုင်မှာကျမတို့ကပောက်ခွဲမှုဖြစ်ပါတယ်ဝက်လက်မျိုးနယ်တဲကကြေးရွာတွေမှာတော့စစ်ကောင်စီနေမြေရှင်းလင်းရေးကြောင့်ဒေသခံတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတဲ့အကြောင်းနဲ့တစ်ဆက်တည်းမှာပဲကုလသမဂ္ဂဘက်ကနေရစွန့်ခွာထွက်ပြေးရသူတွေကိုကူညီမဲ့အစီအစဉ်ကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာနားဆင်ရမယ့်ပတ်စဉ်ကဏ္ဍတွေတဲမှာတော့ဆိုရှယ်မီဒီယာမှာလူကြီးများတဲ့သတင်းတို့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာမြင်ကွင်းချေမှတ်စုကမ္ဘာတလွှာခီးသွွားအစီအစဉ်တို့ဖြစ်ပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မှုကျော်နဲ့ကိုအောင်လင်းဦးတို့ပြောပြပေးမှာပ
ါယူကရိန်းရဲ့အရှေ့ဘက်ခြမ်းကဆက်မှုဒေသတစ်ခုဖြစ်တဲ့ဒုံဘက်ဒေသကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ဆီယာဘဲရိုဒိုနက်စ်ရဲ့တဝက်ကျော်လောက်ကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေသခံအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝင်တွေကအင်္ဂါနေ့မှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနှစ်ဘက်တပ်တွေအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်္ဂါနေ့မှာပြောဆိုလိုက်တာပါ။ဒါပေမဲ့လည်းယူကရိန်းတပ်ဖွဲ့တွေနဲ့ဆက်လက်တိုက်ပွဲယူကရိန်းတပ်ဖွဲ့တွေကဆက်လက်ခုခံနေပြီးအဝိုင်းခံရတဲ့အန်ဒီယေမြို့မရှိဘူးလို့လူဟန့်စ်ဒေသအုပ်ချုပ်ရေးမှူးစရီဂီဒေကပြောဆိုပါတယ်။ရုရှားတပ်တွေကပုံကျဲတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေကြောင့်ပေးမိနေတဲ့မြို့ကန်အရသာ 13,000 လောက်ကိုလူသားချင်းစာနာမှုအထောက်အထားတွေပေးပို့နိုင်ခြင်းမရှိဘူးလို့အုပ်ချုပ်ရေးမှူးကအွန်လိုင်းစာမျက်နှာပေါ်မှာဖော်ပြထားပါတယ်။အဲ့ဒီမြို့မှာအရင်ကလူဦးရေ 3,000 လောက်နေထိုင်ခဲ့ပါတယ်။အပြင်းထန်ထိုးစစ်ဆင်နေတဲ့ရုရှားတပ်တွေဟာမြို့ရဲ့တဝက်လက်ကိုထိန်းချုပ်ထားပါတယ်။မြို့ထဲမှာလမ်းတလန်းချင်းစီဖြစ်စည်းခံထားရကြောင်းနဲ့လက်နက်ကြီးတွေပစ်ခတ်နေတဲ့ကြောင်းမှာပဲလမ်းတွေပေါ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေသေးပဲလို့ Sierra Vero Donex ရဲ့မြို့တော်ဝင်ဖြစ်တဲ့ Alexander Strike ကသတင်းထား AB သတင်းထံကိုပြောဆိုခဲ့ပါတယ်ခင်ဗျာ
Ukraine ပေါ်ကြီးကြော်မှုကိုတုံ့ပြန်တဲ့အနေနဲ့ရုရှားရဲ့ရင်းနှီးတင်ပို့မှုတွေကိုချက်ချဖို့ဥရောပသမဂ္ဂ EU ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်ကကြိုဆိုလိုက်ပြီးရုရှားစွန့်အင်ပေါ်အားထားနေရတဲ့နေရာတွေကိုလျှော့ချနိုင်အောင်ရေရှည်ကြိုးပမ်းသွားဖို့လည်းတိုက်တွန်းလိုက်ပါတယ်ရုရှားရဲ့ရင်းနှီးတဲ့သဘောတမ်းဝေးတင်ပို့မှုပေါ်အားထားနေရတာကိုလျှော့ချဖို့ဥရောပမဟာမိတ်တွေနဲ့မိတ်ဆွေတွေရဲ့ဆောင်ရွက်ချက်တွေကိုကြိုဆိုတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ် Net Price ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါရုရှားရဲ့စီယန်နီယာအရှိန်ရော့အောင်စွန့်ရည်ဈေးကွက်ကိုဖျက်တောက်ဖို့လိုကြောင်းအမေရိကန်ရဲ့မဟာမိတ်တွေကမှရေဝီယလက်ခံထားကြတဲ့အကြောင်းလည်းပြောဆိုသွားပါတယ် EU ဟာရေတို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ခုကိုလှမ်းခဲ့တာဖြစ်ပြီးရေရှည်မှာလည်းရုရှားရဲ့စွန့်ရည်ပေါ်မိခိုမှုတွေလျှော့ချနိုင်အောင်လှုပ်သွားဖို့လိုတဲ့အကြောင်းပြောဆိုခဲ့တာပါ EU ရဲ့ဆုံးဖြတ်ချက်ဟာရာသီဥတုဖောက်ပြန်မှုကိုတိုက်ဖျက်ဖို့ကာဗွန်အခြေခံလောင်စာသုံးဆွဲမှုတွေချက်ချရေးတမရဂျိုးဘိုင်ဒန်ရဲ့ရည်မှန်းချက်နဲ့ကန့်ညင်မှုရှိတဲ့အကြောင်းလဲအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောဆိုသွားပါတယ်။ရုရှားရဲ့ရင်းနှံတင်ပို့မှု3ပုံ2ပုံကျော်ကိုလျှော့ချဖို့ EU ခေါင်းဆောင်တွေတင်းလာနေကသဘောတူခဲ့ကြပြီးဒါဆိုရင်ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းပေါ်ရုရှားကကျူးကျော်တက်ခတ်မှုတွေစတင်ရင်ကလေးကအပြင်းထန်ဆုံးတက်ခတ်မှုလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဂုံးနွေးမိတ်နိုင်ငံလည်းဖြစ်အမျိုးသားရေးဝါဒီဝန်ကြီးချုပ်ဗစ်တာအော်ဗင်အစိုးရအုပ်ချုပ်တဲ့ဟန်ဂရီနိုင်ငံအတွက်ရည်ရွယ်ပြီးပိုက်လိုင်းကတစင်တင်ပို့တဲ့ရုရှားရင်းနှံစင်းတွေကိုတော့ချွင်းချယ်ဖြစ်ယာယီခွင့်ပြုဖို့ EU ကဆုံးဖြတ်ထားပါတယ်။
Ukraine ကို ကျူးကျော်တဲ့ တပ်တွေ တဲ့ က စစ်ရာဇဝင် မှု ကျူးလွန် တယ် လို့ တန်တရား ရှိသူ 600 ကို စုံစမ်း ဖော်ထုတ် ထားနိုင် တယ် လို့ Ukraine အစိုးရ ရှေ့ နေ အဖွဲ့ အကြီး အကဲ က ပြောဆိုလိုက်ပါတယ
်. Every day in Ukraine we have extra 200 300 war crimes.
ယူကရိန်းမှာနေ့စဉ်စစ်ရာဇဝတ်မှု200 300လောက်တိုးလာနေပါတယ်အခုဆိုလို့ရှိရင်စစ်ရာဇဝတ်မှုပေါင်း 1,000 ကျွဲနီးပါးရှိနေပါပြီလို့ယူကရိန်းအစိုးရရှိနေအဖွဲ့အကြီးအကဲအီနာဗီနီတော့ဖ်ကနယ်သာလန်နိုင်ငံတဟိတ်မြို့မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတန်တရာရှိသူ600ထဲက80ကိုစတင်တရားစွဲဆိုနေပြီဖြစ်ကြောင်းနဲ့အဲ့ဒီထက်မှာရုရှားထိပ်တန်းစစ်ဖက်အရာရှိကြီးတွေပါဝင်တယ်လို့နိုင်ငံရေးသမားတွေနဲ့ဝါဒဖြန့်ချီရေးသမားတွေလည်းပါဝင်တယ်လို့ပြောဆိုပါရယ်။စုံစမ်းစစ်ဆေးမှုတွေမှာအက်စတိုးနီးယား၊လက်တီဗာ၊ဆလိုဗက်ကီးယား၊လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတွေလည်းပူးပေါင်းပါဝင်တယ်လို့လည်းသူကပြောဆိုခဲ့ပါရယ်။နိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ဟာရာဇဝတ်မှုကျူးလွန်နိုင်ခြေနဲ့ပတ်သက်ပြီးမလကရေကစုံစမ်းစစ်ဆေးနေတဲ့တဟိတ်မြို့မှာရှိတဲ့နိုင်ငံတရာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဘယ်တရားရုံးမှမဆိုလက်ခံနိုင်လောက်တဲ့သက်သေအထောက်အထားတွေကိုစုဆောင်သိသိထားပြီးမပြောင်းမပြက်အောင်ကာကွယ်ထားပါတယ်လို့လည်းအမျိုးသမီးဥပဒေပညာရှင် Vinitov ကပြောဆိုခဲ့ပါတယ်။ရုရှားကတော့ February 24ရက်နေ့ Ukraine ကိုစတင်ချူချော်ပြီးနောက်ပိုင်းအရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတဲ့စွပ်စွဲချက်တွေကိုမဟုတ်မမှန်ဘူးလို့တောက်လျှောက်ညင်းဆိုခဲ့ပါတယ်။
ဖက်စီကန်ရုရှားတိုက်ခိုက်ခံဆောင်အလက်စီနာဗာနီယာနောက်ထပ်ထောင်နဲ့15နှစ်ကြာခံနိုင်တဲ့အမှုတစ်ခုနဲ့ထပ်မံဆွဲချက်တင်ခံထားရတဲ့အကြောင်းအင်္ဂါနေ့ကပဲပြောလိုက်ပါတယ်။ဆွေးရောက်ဖွဲ့စည်းဖြစ်ထူထောင်သူဖြစ်တဲ့အရေးယူခံရတာလို့လည်းလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ထောင်နဲ့9နှစ်ပြစ်ဒဏ်ကိုစတင်ကြာခံရတာ၈ရက်တောင်မပြည့်သေးတဲ့အချိန်မှာပဲနောက်ထပ်အမှုတစ်မှုနဲ့ဆွဲချက်တင်ခံရတာလို့လည်း Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။ရုရှားဆွေးရောက်တာဝန်ရှိသူတွေနီးစပ်သူတထေးကြီးတွေလို့ရန်လိုမုံတီအောင်လှုပ်ဆော်တဲ့ဆွေးရောက်ဖွဲ့စည်းတစ်ခုကိုတည်ထောင်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့နောက်ထပ်ထောင်နဲ့15နှစ်ချက်ခံရမယ့်အခြေအနေနဲ့သူရင်ဆိုင်နေရတာလို့လည်းပြောဆိုခဲ့ပါတယ်။နဗာနီပေါ်ဆွဲချက်တင်တဲ့ပတ်သက်လို့ရုရှားဆွေးရောက်ဘက်ကတော့တရားဝင်ကြေညာတာမျိုးမရှိသေးပါဘူး။ဆာဗေးရီးယားဒေသမှာ2020ပြည်နှစ်ကစီယိုရီခီးစဉ်အတွင်းအစိတ်တင်နေတာပါဝင်ရုရှားအာဏာပိုင်ကအတိုက်ခံခေါင်းဆောင်ပေါ်နှစ်ပေါင်းများစွာပြစ်မှတ်ထားတာခံခဲ့ရတာပါ။ရုရှားဆွေးရောက်ကတော့အတိုက်ခံခေါင်းဆောင်ကိုအစိတ်ခတ်တာမျိုးမလုပ်တဲ့အကြောင်းညှင်းဆန်ထားပါတယ်။အစိတ်တင်နေတာကိုဂျာမနီနိုင်ငံမှာစစ်ကုသမှုခံယူခဲ့ပြီးတဲ့နောက် 2021 ခုနှစ်ကရုရှားကိုပြန်လာချိန်မှာပဲဖမ်းဆီးခံခဲ့ရတာပါ။ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်မှုဟာလိင်ညာထားတဲ့အချက်လက်တွေကိုအခြေခံထားတဲ့အသုံးမချတဲ့လူရဲ့ဖြစ်နေလေအတိုက်ခံခေါင်းဆောင်နဗာနီကဝေဖန်ပြောဆိုထားပါတယ်။
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ရဲ့ဗိုလ်ထူးနေ့မနေ့ဖက်တန်လွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်မြန်မာစစ်အာဏာပိုင်တွေဟာလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသားတွေပေါ်တင်းကျုံပြီးတန်ခတ်တဲ့လုပ်ရမျိုးတွေနဲ့စစ်ရာဇဝင်းမှုတွေကိုကျူးလွန်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ကြီးတစ်ခုဖြစ်တဲ့ Amnesty International ကစွပ်စွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလနဲ့မတ်လတွေအထွန်းမှတင်ကယားနဲ့ကရင်ပြည်နယ်တွေမှာစစ်တပ်ကထိုးစစ်တွေအရှိန်မြင့်လှုပ်ဆောင်ခဲ့ပြီးတော့ခရစ်စမတ်နေ့အကြုံညလူ30ကျော်မိရှုခံထားရတဲ့အလောင်းတွေအပါအဝင်အရသားတွေကိုဥပဒေမဲ့တပ်ပြတ်တာတပ်ဖြတ်တာပစ္စည်းဥစ္စာတွေကိုလူရက်ဖျက်ဆီးတာရွာတွေကိုမိရှုဖျက်ဆီးတာပြည်တွင်းဒုက္ခသည်စခန်းတွေကိုလေကြောင်းကနေတိုက်ခိုက်တာဘာသာရေးအဆောက်အဦတွေဆေးရုံဆေးကနေနဲ့လူနေအိမ်တွေကိုဘုံကျဲတိုက်ခိုက်တာစတာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူနေချမ်းသာကွင်းအဖွဲ့ကြီးကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်အခုလိုတိုက်ခိုက်မှုတွေဟာစစ်ရာဇဝဲမှုအသည့်တစ်ခုထပ်မံကျူးလွန်ရရောက်တယ်လို့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းနိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကပြောဆိုထားပါတယ်ခင်ဗျာ
Texas ပြည်နယ်ယူဘာရီမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဆက်ကျော်တက်ရွယ်တနတ်သမား2ရဲ့လက်ချက်နဲ့တည်ဆုံရတဲ့မူလရန်ကျောင်းသား19ယောက်နဲ့ဆရာ2ယောက်ထဲကကလေး2ယောက်ရဲ့ဇာပနာကိုအင်္ဂါနေ့မှာစတင်ကျင်းပပါတယ်ပထမဆုံးဇာပနာဖြစ်တဲ့ဆယ်နှစ်ရွယ်မူလရန်ကျောင်းသူ2ယောက်နဲ့အမရီဂျိုကစားဟာချစ်စရာကောင်းပြီးပျော်ပျော်နေတဲ့သူရေကူးနဲ့ပုံဆွဲရတာကိုနှစ်သက်သူတူဖြစ်ပြီးမိုင်တေယူလီနာရော်ဒရီဂို့စ်ကတော့က ကွန်နူရှင်ကျောင်းသူဖြစ်ပြီးဝီလငါးတွေလပိုင်းနေကြောင်းလေ့လာရတာဝါသနာပါပြီးအန်ဝါဇီဝဗေဒပညာရှင်ဖြစ်လာဖို့စိတ်ကူထားသူဖြစ်ပါတယ်။ဒီဆုံးသူတွေကနောက်ထပ်ဇာပနာအခမ်းအနားတွေကိုလည်းဇွန်လလယ်အထိကျင်းပသွားမှာပါ။သမရဂျိုးဘိုင်ဒန်ကတော့ပြစ်ခတ်မှုမှာဒီဆုံးသူတွေအသက်မသေးပဲလွတ်မြောက်လာသူတွေရဲ့မိသားစုတွေနဲ့တင်းနှင်းနေနေတုန်းကပဲယူဗာဒီမြို့မှာတွေ့ဆုံခဲ့တာ
ပါ။To more mass shooting aftermaths than I think.
အမေကမှာအစုလိုက်ပြုံးလိုက်တပ်ဖြတ်ခံရမှုဖြစ်တဲ့နေရာကိုဘယ်သမရမှာသူ့လောက်ရောက်ဖူးရမှာမဟုတ်ပါဘူး။ဒီဖြစ်ရတဲ့တော်တော်များလည်းကြိုတင်ကောက်ွယ်လို့ရနိုင်ပါတယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒင်းနဲ့အင်ဂျီရောမှာအင်္ဂါနေ့တွေ့ဆုံရမှာသမရဘိုင်ဒင်မှတ်ချက်ပေးသွားတာပါ။တနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးသမရဂျိုးဘိုင်ဒင်ရဲ့ဂျိုးဘက်မှုတွေကိုအတိုက်ခံ Republican တွေဘက်ကဆန့်ကျင်နေချိန်မှာပဲတနက်ကင်ဆောင်ခွင့်နဲ့ပတ်သက်လို့ Congress တွတ်တော်မှဆွေးနွေးဖို့လည်းသမရကကြေညာပြောဆိုထားပါတယ်။
တရုတ်ရဲ့ချင်းချောင်းမှုတွေမြင့်တက်နေချိန်မှာပဲထိုင်ဝမ်ကိုအမေရိကန်အမျိုးသမီးအထက်လွှတ်တော်မှတင်မီဒက်ဂွတ်သွားရောက်ပြီးအင်ကာနေပါပဲထိုင်ဝမ်သမ္မတနဲ့တွေ့ဆုံကတနိုင်ငံဆက်ဆံရေးကိုဆွေးနွေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်အကြားစီးပွားရေးနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာဆက်ဆံရေးတွေကိုအဓိကထားဆွေးနွေးခဲ့ပါတယ်။အမေရိကန်ရဲ့ကူညီထောက်ပံ့မှုဟာစီးရေးကိစ္စတစ်ခုတည်းတင်မကပဲစီးပွားရေးဆိုင်ရာကိစ္စတွေလည်းပါဝင်တယ်လို့စီးနေတွတ်တော်အမတ်ဒက်သွတ်ကထိုင်ဝမ်သမ္မတဆိုင်အန်ဝမ်နဲ့တွေ့ဆုံခြင်းမှာမှတ်ချက်ပြုပြောဆိုခဲ့ပါတယ်။အထက်လွှတ်တော်အမတ်ဒါသဝတ်ဟာစစ်မှုရဟောင်းတစ်ခုဖြစ်ပြီးအမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးအထိတာဝန်ထမ်းဆောင်ခဲ့ပါတယ်။ထိုင်ဝမ်သမ္မတဆိုင်ကလည်းထိုင်ဝမ်ရေလက်ချငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်ထောက်ပံ့ကူညီတဲ့အတွက်အမေရိကန်လွှတ်တော်နဲ့အမေရိကန်အစိုးရကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။တရုတ်ကတော့ထိုင်ဝမ်ကိုသူတို့ရဲ့ပိုင်နက်နယ်မြေတစ်ခုအဖြစ်လို့ကြွေးကြော်ထားပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတရင်းနောက်နေရာပျောက်ဆုံးနေတဲ့ကိစ္စကိုအာဖဂန်တာလီဘန်တွေကအမြန်ဆုံးစုံစမ်းဖော်ထုတ်ပြီးတာဝန်ရှိသူတွေကိုအရေးယူဖို့နိုင်ငံကတရင်းလက်ခွင့်ဖွဲ့တွေကအင်္ဂါနေ့မှာတောင်းဆိုလက်ချက်ပါတယ်။တရင်းသမားတွေဖြစ်ကြတဲ့အလီအက်ခွာခိုင်ခွာနဲ့ဂျမာလူရင်တေတာတို့နှစ်ဦးဟာမေလ24ရက်နေ့ကတည်းကကပူးမြို့တော်မှာပျောက်ဆုံးသွားတဲ့အကြောင်းမိသားစုဝင်တွေနဲ့လုပ်ဖော်ကမ်ပိန်းတွေကပြောဆိုထားတာဖြစ်ပါတယ်။နိုင်ငံကတရင်းသမားများအဖွဲ့ချုပ် AFG ကတော့တရင်းနောက်နေရာပျောက်ဆုံးနေတဲ့ကိစ္စကိုအမြန်ဆုံးစုံစမ်းဖော်ထုတ်ဖို့တောင်းဆိုလိုက်ပြီးအာဖဂန်နစ္စတန်နိုင်ငံမှာတရင်းမီဒီယာသမားတွေအကာအကွယ်ပေးဖို့လိုအပ်နေတာတွေကိုလည်းထောက်ပြပြောဆိုသွားတာပါ။တရင်းမီဒီယာလက်ခွင့်ကိုကာကွယ်မယ်အကြောင်းလူသိရှင်ကြားပြောဆိုထားပေမဲ့လည်းပြီးခဲ့တဲ့နှစ်ဩဂုတ်လကအာဏာရလာရင်ကစလို့တာလီဘန်တွေဟာမီဒီယာတွေပေါ်မှာဖိနှိပ်မှုတွေတိတိကျကျတိုးလာတယ်လို့တွေ့ရတဲ့အကြောင်းလဲထုတ်ပြန်ချက်မှာပြောဆိုထားပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လွင်ဦးတို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါရှင်။ရန်ကုန်မြို့လယ်ကောင်ကဘာလန်ကမှတ်တိုင်မှာမေလ31ရက်အင်္ဂါနေ့ကဘုံးပေါက်ကွဲမှုဖြစ်ပြီးကမှတ်တိုင်အနီးကရပ်သားပြည်သူတဦးသေဆုံး၉ဦးထဏ်ရာရပါတယ်။စိုးရိမ်လူနာတချို့လည်းရှိတယ်လို့ကုညီကဲဆယ်ပြည်သူတွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန်ဦးပြောပြပေးထားပါတယ်ရှင်
။ရန်ကုန်ကျောက်သားမြို့နယ်35လမ်းအလေဘလောက်မှာရှိတဲ့ဘာလန်ကမှတ်တိုင်မှာမေလ31ရက်နေ့နီးလယ်ပိုင်း၃နာရီကျော်မှာဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုကြောင့်ကမှတ်တိုင်အနီးမှာရှိတဲ့ရပ်သားပြည်သူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်အနီးမှာရှိတဲ့လင်းလက်လူမှုကူညီရေးအသင်းကို VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါရစေ။
ကျမကရုံးပေါ်မှာဆိုတော့3နိုင်20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ့ခံမရပါရှင်။အတန်တော့ကျရတာပေါ့ဟိုကျရတယ်ဆိုတော့ကျမနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျမနဲ့တိတ်မဝေးပေါ့။အဲ့အတန်ကြားပြီးရတာဒါဟိုရပါတော့ကလေးတွေကလည်းပြေးလာပြီးတော့တင်းလာပို့တယ်။ဒီဟိုကဘုံပေါက်တဲ့ကိစ္စမှာလူနာတွေရှိရဆိုတာပြောတော့ကျမဒီယူနီဖောင်းတွေပါလေပို့ပြီးတော့ဆင်းသွားတဲ့အချိန်မှာလူနာတွေအရင်တွေကတော့အဲ့လိုပေါ့ဟိုပြည်သက်တန်ရုပ်ရှိနေတာပေါ့နော်အတူတူတွေကိုလည်းအနားမကပ်ဘူးနဲ့ဒီလူနာတွေကိုအတက်ကဲကိုအရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုဆေးရုံကြီးကိုအရင်ပို့တယ်အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်တို့ဒီဘက်ဘာလန်းထဲမှာရှိတဲ့ဆေးရုံကိုတော့အရင်ကြီးသွားတယ်ပေါ့
ပောက်ကွဲမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့အနီးအနားမှာလုံခြုံရေးယူပြီးတော့မိုင်းရှင်းလင်းမှုတွေလုပ်ပါတယ်မန်ရှင်လေးဆောင်ရနေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံသလုံးတွေ့တဲ့အတွက်ကာတာအကွန်းကြီးကာယံပြီးတော့ဘုံကိုဖောက်ခွဲဖျက်ဆီးခဲ့တယ်လို့သိရပါတယ်။ပေါက်ကွဲမှုကြောင့်ရပ်သားပြည်သူ10ဦးထိခိုက်ဒဏ်ရာရပြီးတော့အသက်အန္တရာယ်ဆွေးဝင်ရတဲ့လူနာ4ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကူညီကယ်ဆယ်နေသူတဦးကပြောပါတယ်
။မြင်ကွင်းမှာတော့ဒီမှာဆွေးဝင်ရလူနာတော့အနည်းဆုံး4ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တယောက်ကတော့အလွန်ဆိုးရွားတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့6ယောက်ထိခဲ့တယ်ဟုတ်တယ်ပြည်ထောင်လုံးလူနာလည်းရှိတယ်ဒီခေါက်တွေထိတာရှိတယ်လက်တွေထိတာရှိတယ်တိုက်တွေထိတာရှိတယ်ဆိုရင်တော့ဒီအဲ့ဒီလဲကျသွားတဲ့အနေအထားမျိုးပုံစံမှာရှိတယ်
စိုးရင်ရတဲ့လူနာတွေတဲကတူသေဆုံးတယ်လို့သတင်းထွက်နေပေမဲ့အတည်ပြုလို့မရသေးပါဘူး။ပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမတိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့အချိန်လည်းဖြစ်ပါတယ်။ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်ကားမတိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအချိန်ဖြစ်ပါတယ်။ပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘယ်အဖွဲ့အစည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောက်တရားရဲစခန်းကိုဖုံးဆက်သွဲခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ NUG ဂျာကာလာမြူသားညီညီရေးဆိုရတော့အရသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ NUG ကာကွယ်ဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျင့်ဝတ်တွေကိုတိတိကျကျတတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကိုသားညုံဦးပြပြပေးခဲ့တာပါရှင်ဝက်လက်နယ်တဲကအခြေအနေကိုလည်းတင်ပြပေးပါမယ်မေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာတွက်နေမြေရှင်းလင်းရေးလုပ်တာကြောင့်ကြေးရွာပေါင်း30ကျော်လောက်ကရွာသူရွာသားတောင်းနေချီဟာအိုးအိမ်ဆွန့်ခွာပြီးဘေးလွတ်ရာကိုထွက်ပြေးနေကြရပါတယ်ဒေသခံတချို့ဖမ်းဆီးခံရပြီးနှိပ်စက်တပ်ဖြတ်မှုလည်းရှိတယ်လို့လည်းပြောကြပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုမမျှသစေအောင်ပြောပြပေးပါမယ်ရှင်
စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကျေးရွာတွေကိုစတင်ဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်တာကြောင့်ကျေးရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့နေမြေရှင်းလင်းရေးတပ်တွေအတွင်းမှာကျေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးက VOE ကိုပြောပါတယ
်။အဲ့လိုတောင်းနေနှစ်နာရီဝင်ပြီးသူဒီတော့ဒီအမျိုးသမီးတအင်းနဲ့အမျိုးသားမျှဥပါတယ်အထက်မှာ26 29ရက်နေ့ကမဲခေါင်းကဆိုက်ဘာဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတဲတော့မှာရောက်တယ်တဲတော့တာပေါ့နော
်ဟုတ်တ
ဲတော့မှာရောက်ပြီးတော့တဲတော့မှာတဲဖြစ်သွားတယ်တဲတော့မှာကျွန်တော်ညနေပြောင်းနေတယ်ဒါနဲ့လက်လက်ကြီးနဲ့ထူတာကတော့ဆက်ညနေရောက်တော့ဒီဆိုတော့ကျွန်တော်စုစုပေါင်း4လောက်ပြည့်ပြီအဲတဲတော့မှာ4လောက်နဲ့ကျွန်တော်မဲခေါင်းမှာ20လောက်နဲ့ဆိုရင်24
စစ်ကောင်စီရဲ့နေမြေရှင်းလင်းရေးစစ်ကြောင်းဟာရွှေဘုံမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပီးဝင်ရောက်လာတာလို့ဆိုပါတယ်။31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယင်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။နေမြေရှင်းလင်းရေးအတွင်းမှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတားမရပြုကျင့်လိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီဆွဆွဲချက်တွေကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။ဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူး။မေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရည်နဲ့စားရည်အခက်အခဲတွေရှိသလိုကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါရယ်။
အခုကောင်ဘာမှမပေါ်မလာဘူးခါးစရာဥက္ကဋ္ဌကစားဖောင်းဟုတ်မလာကြဘူးရခါးစီမိုးလာကြီးတဲ့မှာဒီလိုအတင်လေးကြီးလို့တောင်းအတင်လေးကတဲလေးပေါ့နော်ဖောက်ခါတဲလေးကြီးလာလို့စိုးကျဲကြီးကအမမြေကြီးကမြေကြီးပေါ်မှာပဲ HR ရဲ့ညာပေါင်းကြီးကနည်းနည်းကကျွန်တော်ဒီစိုးစိုးကျောင်းလာရင်ကျွန်တော်တို့အဲ့လိုမျိုးတို့ကကျွန်တော်မျိုးရောက်ရတယ်ဗျအခုကောင်မိုးရတယ်တော့ကျွန်တော်တို့မှဒီဘက်ကတကယ်တကယ်စမ်းမကြီးအများကြီးကြိုက်တယ်စမ်းမကြီးတော်တော်လေးစိုးရတယ်ဗျကျမရဲ့မူရတော့ကကျွန်တော်တို့နာစီဆောင်စုရဲ့ဖြစ်တယ်အဲဌာနခြင်းပေါ့နော်ဌာနခြင်းကတော့နေဒီကနာစီဆောင်စုကတော်တော်များများရှိတယ်ဗျအဲဒီဒီဆောင်တော့ကြတော့မိုးတမိုးနမိုးတော့မြည်ရမကြဘူးလေအားလုံးကပြော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအားလုံးကပါလေစိတ်လည်းမကောင်းဘူးဗျ
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်းကမြို့နယ်တော်တော်များများကိုနေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်ကျေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနေချီပြီးတော့ရှိပါတယ်။လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားသောက်ရေးအတွက်ရိခါနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်။ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေသူတွေရှိတယ်လို့နီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးတော့ကူညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေသအပြင်ဘက်ကအကူအညီပေးဖို့လဲသွားလာရေးအခက်အခဲတွေကရှိနေပါတယ်အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအစဉ်သတ်မှတ်ထားပါတယ်ရှင
်မမျှသစင်အောင်ပါရှင်စစ်ဆောင်နေအတွက်ကုလသမဂ္ဂရဲ့အခုအညီအစည်းအဝေးကိုလည်းတစ်ဆက်တည်းမှာတင်ပြပေးလိုပါတယ်။ မြန်မာနိုင်ငံတွင်းကနိုင်ငံရေးပဋိပက္ခဒဏ်ကြောင့်အိုးအိမ်မဲ့ဖြစ်နေသူတွေကာလရှည်နေရက်ဆွန့်ခွာနေရသူတွေနဲ့စာဝန်တွေရေချက်တဲနေသူအနည်းဆုံး၄သန်းလောက်ကိုကုလသမဂ္ဂကမ္ဘာစစ်နှစ်ရိတ်ခအစီအစဉ် WFP ကဒီနှစ်ထဲမှာကူညီနိုင်ဖို့ရထားတယ်လို့ပြောပါတယ်။နေရက်ဆွန့်ခွာပြီးထွက်ပြေးနေရသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကတော့ဆက်ပြီးတော့လိုအပ်နေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမွန်တင်ပြပေးပါမယ်ရှင်။
ပြည်တွင်းမှာဖြစ်ပွားနေတဲ့ပြည်ပခန့်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်ရသူတွေကာလကြာရှည်နေရဆွန့်ခွာနေထိုင်နေကြသူတွေနိုင်ငံရေးနဲ့စီးပွားရေးအကျပ်တဲတွေကြောင့်အသက်မွေးဝမ်းကြောင်းစာဝတ်နေရေးအခြေအနေထိခိုက်ခဲ့ရတဲ့မျိုးပြနေဆင်းရဲနွမ်းပွားသူတွေကိုဒီနှစ်ထဲမှာအကူအညီပေးသွားမယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Steven Anderson က VOA ကိုအီးမေးလ်ကနေသတင်းပြောပါတယ်
။တစ်ချိန်တည်းမှာပဲနိုင်ငံအနှံ့နေရအသီးသီးမှာနေရဆွန့်ခွာတင်းရှောင်နေရသူတွေတိုးလာပြီးလူသားချင်းစာနာမှုအကျပ်အတည်းဟာတီထွားလာနေပါတယ်။နေရဆွန့်ခွာတိမ်းရှောင်နေရသူတွေနဲ့တိကြိုက်ခံစားရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေရောက်ရှိနိုင်ခြင်းမရှိသေးပါဘူး။အခုလိုအချိန်ဟာမြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံတကာအသိုင်းအဝိုင်းစီကတသားတည်းရည်တည်မှုနဲ့ပံ့ပိုးကူညီမှုတွေကိုအရင်ကတည်းပိုလိုအပ်နေတဲ့အချိန်ဖြစ်ပါတယ်
။အနည်းဆုံးမြန်မာနိုင်ငံသား၄သန်းကိုကူညီဖို့ရတာပြီ။အခုနှစ်အစပိုင်းမှာတဲ့လူပေါင်း2သန်းကျော်ကိုကူညီပေးခဲ့ပြီးဖြစ်တယ်လို့သိရပါဗျ။ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းကတိုက်ပွဲရှောင်နေအပါအဝင်တခြားထိခိုက်လွယ်သူပေါင်းလူဦးရေ36,000ဝန်းကျင်ကို WFP ကလာစဉ်ထောက်ပံ့တာတွေလှုပ်ဆောင်နေတယ်လို့ပြောပါဗျ။ WFP ရဲ့စံစီစာပယ်အခြေခံစားနပ်ရိက္ခာနဲ့လာစဉ်ထောက်ပံ့မှုရနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစစ်ဆောင်စခန်းတစ်ခုမှာတော့မိုးရင်းကာလအမီနေရာထိုင်ခင်းအရေးပေါ်လိုအပ်နေပါဗျ။လူကြီး3,000ဝန်းကျင်နေထိုင်တဲ့အဲ့ဒီစစ်ဆောင်စခန်းမှာတဲအိမ်တွေရဲ့ကြံ့ခိုင်မှုအားနည်းနေပြီးဒါတွေကိုကူညီပေးနိုင်မှုစစ်ဆောင်စခန်းတာဝန်ခံကပြောပါတယ်
။ဒီကတလားပြင်းမှာလဲမိုးကဟိုဟာအသေးနဲ့ညော်တာတို့ဒီတစ်ခါနေရင်လေပြင်းတိုက်တာတို့ရှိတာပေါ့။အဲလေပြင်းတိုက်အောင်ဆိုတစ်ခါနေရင်တဲအိမ်တွေကဆိုင်သွားတာတို့တိုင်နဲ့တိုင်နေဟိုပါပေါ့နော်။အမိန်ပြုတ်ဖြစ်သွားတာတို့အဲ့လိုမျိုးတော့ဖြစ်နေတာပေါ့။ဒါမဲ့လက်ရှိအမြင်တွေအားဖြင့်ဆိုတော့ဟိုဟာတဲအိမ်တွေကတော့တင်းလေပြုတ်ပြင်းဖို့အမြင်ဆိုးတော့လိုအပ်နေတာပေါ့။ဒီမိုးရွာတွေနဲ့ကြာလာပြီပေါ့နော်သူတို့တိတ်အင်းနေလေဟောပေါ့နော်အောင်းတော့လာပြီဆိုတော့ဒီအောက်ခြေတိတ်အင်းနေဟောမခိုင်တော့ဘူးပေါ့ဒီပြင်းလေဟောဝိမ့်မဲ့တာတော့ပေါ့နော်အာဖွစ်စီဖြစ်ဖြစ်ဟောဒီမိုးမကြမြင်တော့ဟောပေါ့နော်နာပြီးရနေဖစ်ချုံနေလို့သူပြင်းချင်တာပေါ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ UNOCHA ရဲ့စည်ရင်းအရာဆိုရင်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစလို့ပြည်တွင်းနေရဲဆွန့်ခွာသူဥယေက9,360,000ကျော်အထိရှိထားပါတယ်နေရဆွန့်ခွာနေရသူတွေအတွက်အရက်ဖက်အဖွဲ့အစည်းတွေဒေသခံစေနာရှင်တွေနဲ့ WFP အပါအဝင်တခြားအဖွဲ့အစည်းတွေကနေစာနယ်ရိက္ခာနဲ့အခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပေမဲ့လည်းဒီအခက်အခဲတွေကိုရင်ဆိုင်နိုင်မှုပြန်လည်ရည်တည်နိုင်မှုကပံ့ပိုးမှုတွေထပ်ပြီးလိုအပ်နေသေးတယ်လို့သိရပါဗျ။စစ်ဆောင်စခန်းတွေစီတော်ရောက်ခဲ့တဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Mr. Steven Anderson ကစစ်ဆောင်တွေရဲ့လက်ရှိအခြေအနေကိုအခုလိုအီးမေးလ်ကနေသတင်းပြန်လည်ဖြေကြားပါဗျ
။ကြားပြည်နယ်ကတိုက်ပွဲဆောင်ပြည်သူတွေကိုတွေ့တဲ့အခါသူတို့ရဲ့မျက်လုံးတွေထဲမှာဝမ်းနဲ့ပူဆွေးမှုတွေရောကြံ့ကြံ့ခံနိုင်စွမ်းတွေကိုရောကျွန်တော်တွေ့မြင်ခဲ့ရပါတယ်။အများစုကသူတို့ရဲ့နေအိမ်တွေ၊လေယာဉ်တွေနဲ့ပိုင်ဆိုင်မှုအလုံးနီးပါးဆုံးရှုံးခဲ့ရပါတယ်။နောက်ပြီးတော့သူတို့အခုရောက်နေတဲ့နေရာကိုရောက်နိုင်ဖို့အတွက်တော်တော်ဝေးဝေးကလာခဲ့ကြရတာပါ။အများစုကတော့တနေရာကနေတနေရာကိုပြောင်းရွှေ့လာကြရင်းနဲ့ဘာပစ္စည်းမှကိုမကြံတော့တာပါပဲ။လက်တလောအခြေချထားတဲ့နေရာတွေကနေရေးထိုင်ရေးအခြေအနေကတော့တကယ်ကိုချိုးချိုးငဲငဲစင်စင်ရဲရဲပါပဲမိသားစုတော်တော်များများကတကိုယ်ရေးတန့်ရှင်းမှုမရှိတဲ့ယာယီတဲတွေမှာနေထိုင်နေကြရရှာပါတယ်သူတို့မှာအခုဆိုရင်ဝင်ငွေမရှိတဲ့အပြင်စုဆောင်းထားတဲ့ငွေအလုံးနီးပါးဆုံးရှုံးသွားခဲ့ရပါတယ်ကလေးတွေအမျိုးသမီးတွေတက်ကြီးရွယ်အိုနဲ့မတန်မဆွမ်းသူတွေလိုထိခိုက်လွယ်တဲ့နေရာတွေအတွက်အကာအကွယ်ပေးရေးဆိုင်ရာစိန်ခေါ်ချက်တွေလည်းကြီးကြီးမားမားရှိနေပါတယ်ဒါပေမဲ့တိုက်ပွဲဆောင်အများအပြားကြားမှာစစ်သမ ्या ကိုအကောင်းဆုံးရင်ဆိုင်မယ်ဆိုတဲ့ခွန်အားနဲ့ကြံ့ကြံ့ခံနိုင်တဲ့စိတ်ဓာတ်ကိုလည်းကျွန်တော်တွေ့ခဲ့ရပါတယ်။မိဘတွေဆိုရင်လည်းသူတို့ရဲ့သားသမီးတွေအတွက်အားတင်ပြီးကြိုးစားရည်တည်နေတာကိုတွေ့ရတော့ကျွန်တော်တော်တော်လေးစိတ်ထိခိုက်ရပါတယ်။သူတို့ကလေးတွေအတွက်ပုံမကောင်းမွန်တဲ့အနာဂတ်ရှိဖို့မျှော်လင့်ချက်ကိုတော့သူတို့စုပ်ကင်ထားစေပါပဲ
။ဆစ်ဆောင်နေသူတွေအတွက်စာနယ်ရိက္ခာအပြင်ကျန်းမာရေးဆောင်ရှောက်မှုအမိုးကာနဲ့ရေနဲ့တန့်ရှင်းရေးတို့အတွက်အကူအညီတွေအဓိကလိုအပ်နေတယ်လို့လည်းပြောပါရစေ။မြန်မာနိုင်ငံတွင်းကပြည်ပခန့်တွေအတွက်လူသားချင်းစာနာမှုအကူအညီပေးရေးကိစ္စကိုအာဆီယံအသင်းကြီးမှဆွေးနွေးနေရလဲရှိပါတယ်။ ဒါပေမဲ့ဒီအကူအညီတွေပေးမဲ့ပုံစံအကူအညီပေးရေးလုပ်ငန်းတွေအကောင့်ထဲပေါ်မဲ့ကိစ္စတွေနဲ့ပတ်သက်လို့အာဆီယံအသွင်းမှာသဘောမညီမျှတာတွေလည်းရှိနေပါတယ်မြန်မာစစ်ကောင်စီဘက်ကတော့သူတို့တတ်မှတ်ထားတဲ့မူပေါင်းအသွင်းကနေတရားဝင်ဆောင်ရွက်မယ်ဆိုရင်လက်ခံပူးပေါင်းသွားမယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်မြန်မာသတင်းဆောင်မတွေပြီးမှတော့ရာသီဥတုပြောင်းလဲမှုဆိုင်ရာသတင်းဆောင်မတပုတ်ကိုဆက်ပြီးတင်ပြပေးလိုပါတယ်ဖန်လွင်ရင်ဓာတ်ငွေထုတ်လွှတ်မှုလျှော့ချရေးဝိုင်းပြီးတော့ဂျိုးပန့်နေရတဲ့အချိန်ရဲလျက်စစ်ထုတ်ယူရေးလုပ်ငန်းဟာတွင်းတက်လောင်စာသုံးဆွင့်အင်ထုတ်ယူရေးလုပ်ငန်းတချို့အတွက်အလားအလာရှိတဲ့အစားတူရွေးချယ်စရာဖြစ်လာပါတယ်ကင်မရွန်နိုင်ငံအတွက်ရာလျက်စစ်ထုတ်လုပ်ရေးစီမံကိန်းကြီး Nestigel ကနေစွန့်အင်30ရာခိုင်နှုန်းတိုးမြင့်ထုတ်လုပ်နိုင်တော့မှာဖြစ်ပါတယ်။စီမံကိန်းလုပ်ငန်းခွင်ကနေ Emmanuel Julinas တရင်ပေးပို့ထားတာကိုနန်းလောင်ပြောပြပေးပါမယ်ရှင်
။အပြည်ပြည်ဆိုင်ရာဗဒရေးကော်ပိုရေးရှင်း IFC ရဲ့အဆိုအရကင်မရွန်နိုင်ငံမှာပြည်သူ60ရာခိုင်နှုန်းလောက်ပဲလျက်စီမီရပါတယ်။ဒါပေမဲ့လည်းရေအားလျက်စစ်တအားထုတ်လုပ်ရေးကြောင့်အပြောင်းအလဲတွေဖြစ်လာမယ်လို့ကင်မရွန်ပြည်သူတွေမျှော်လင့်နေပါတယ်။နတ်ချစ်ကောရေလောင်တမန်ဆောက်လုပ်ပြီးစီတော်တဲ့အခါလျက်စစ်စွမ်းအင်429မီဂါဝတ်အထိနိုင်ငံတော်ပေးဝေနိုင်တော့မှာဖြစ်ပါတယ်။ကင်မရွန်ရေနဲ့စွမ်းအင်ရေယာဝန်ကြီးဂက်စတန်အီလွန်ဒူအဆွန်ဘာကစီမံကိန်းစတင်နိုင်မယ့်အနေအထားကိုရှင်းပြပါ
တယ်
။လုံငန်း60ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့အတွက်သက်ကိုအားရစရာကောင်းပါတယ်။2024ခုနှစ်ကုန်လမှာစွမ်းအင်ထုတ်ယူနိုင်မယ့်စစ်ပစ္စည်း9လုံးစလုံးတက်ဆင်ပြီးပါလိမ့်မယ်။2023ခုနှစ်ဒီဇင်ဘာလလောက်မှာပထမဆုံး71လုံးကနေလက်စစ်စွမ်းထုတ်ယူနိုင်ပါလိမ့်မယ်
။နတ်စတီကောရေလောင်တမန်ကလာတဲ့လက်စစ်တအားတွေကိုတော့ကင်မရွန်နိုင်ငံရဲ့ဒေသကြီး10ခုတွေကမိသားစု10ခုမှာအ ਨੇ ဆုံးမိသားစု9ခုကရကြပါလိမ့်မယ်။ဒီစီမံကိန်းကြီးကိုအလုပ်သမား1500နီးပါးနဲ့လုပ်ကိုင်နေတာပါ။နတ်စတီကောရေလောင်တမန်စီမံကိန်းက Justin Nasama ကဆက်လို့ရအကြောင်းအခုလိုရှင်းပြပါတယ
်။ Au niveau du barrage principal en amont comme vous l'avez vu
ရေလောင်တမန်ကြီးရဲ့အဓိကအဆင့်ဖြစ်တဲ့အထက်ပိုင်းဘယ်ဘက်ကံမောင်ကနေညာဘက်ကံမောင်အရှိက1450မီတာမှာမီတာ1000ကျော်လောက်စောက်ပြီးနေပါပြီ။3300မီတာအရှိရှိတဲ့ရေလွှတ်မြောင်းကိုတော့ရေလုံနဲ့ကွန်ကရစ်တွေနဲ့စောက်လုပ်ထားပါတယ်။ Central Africa မှာတော့တမူထူးတဲ့စီမံကိန်းတစ်ခုဖြစ်ပါတယ
်။စွမ်းအင်ထုတ်ယူမဲ့ unit တွေနဲ့တောင်ပိုင်းဆက်ကြီးတွေသတ်ဆင်ပြီးရင်တော့2023ခုနှစ်ဇွန်လထဲမှာအစမ်းလှည့်ပတ်ကြမှာဖြစ်ပြီးရေလောင်တမန်ကြီးရဲ့ခိုင်ခံမှုကတော့2024မှာစမ်းသပ်ကြမှာဖြစ်ပါတယ်။ဒီစီမံကိန်းကြီးမှာကင်မရွန်ပြည်ရင်းပြည်ပဗန်တွေကရှယ်ယာထည့်ဝင်ထားကြတာပါ။ကမ္ဘာတစ်ဝန်းတန်ရှင်စွမ်းအင်ထုတ်ရေးလုပ်ငန်းတွေမှာကနဦးရင်းနှီးမြှုပ်နှံခဲ့တဲ့ဥရောပရင်းနှီးမြှုပ်နှံမှုဘဏ်ကရေလောင်တမန်တည်ဆောက်ရေးအတွက်ဥရောပယူရိုငွေကြေးတန်90ထည့်ဝင်ထားတာပါ။Thomas Ostroga အခုလိုပြောပါတယ
် This project in Nachtigal will provide 6 million
လာမယ့်ဆယ်စုနှစ်တွေအတွင်းကင်မရွန်ပြည်သူ6တန်းအတွက်ဒီစီမံကိန်းကနေပြန်ပြည့်မြဲစွမ်းအင်တွေထုတ်ပေးပါလိမ့်မယ်ဒါအလွန်အရေးကြီးပါတယ်ဒီလိုအရေးကြီးတဲ့စီမံကိန်းမှာကင်မရွန်အာဏာပိုင်နေနဲ့မိဖက်လုပ်ကံရတဲ့အတွက်ဥရောပသမဂ္ဂရဲ့ရာသီဥတုဆိုင်ရာဘဏ်တစ်ခုအနေနဲ့အလွန်ဝမ်းမြောက်မိပါတယ်
EU ရဲ့ Green Energy တန်ရှင်စွမ်းအင်ထုတ်ရေးလုပ်ငန်းကလည်းစီမံကိန်းအတွက်ဘဏ္ဍာငွေထောက်ပံ့ထားပါတယ်EU ဆိုင်ရာကင်မရွန်တပ်အမတ်ဖိလစ်ဘန်ဒင်ကအခုလိုပြောပါတယ
်။ Ça fait vraiment un plaisir de voir comment vous exploitez cette
ရေတဘာဝအရင်းမြစ်ကိုအခုလိုအသုံးချတာတွေ့မြင်ရတဲ့အတွက်တကယ်အားရကျေနပ်မိပါတယ်။သူ့ရဲ့အကျိုးကျေးဇူးကြောင့်အာဖရိကတိုက်ထဲကတခြားနိုင်ငံတွေနဲ့ရှင်ပြိုင်တဲ့နေရာမှာပိုပြီးတပန်းတာသွားစေပါတယ်
။ကင်မရွန်နိုင်ငံမှာရေအားကနေလျက်စစ်စွမ်းအင်ထုတ်ယူနိုင်မယ့်အလားအလာကောင်းတဲ့အတော်များများရှိနေပါသေးတယ်။ကင်မရွန်နိုင်ငံဟာအာဖရိကတိုက်ထဲမှာရေစွမ်းအင်ထုတ်ယူနိုင်မှုတတိယအများဆုံးရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့လည်း IFC ကခန့်မှန်းထားတာဖြစ်ပါတယ်
။နန်းလောင်တင်ပြပေးခဲ့တာပါရှင်။သောရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဘာသာအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာ ဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းမှာတောတာရှင်များရှင်။VOA American တန်ရဲ့2022ခုနှစ်ဇွန်လ1ရက်ဗုဒ္ဓဦးနေမနေ့ခင်းစီစဉ်တွေကိုလှိုင်းတိုမီတာ24.50-51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာတင်ပြမယ်ကဘာတလွားခီးသွားအစီအစဉ်မှာတော့ယူဂန်ဒါနိုင်ငံအလဲအပတ်ခီးစဉ်ကိုပြောပြပေးမှာဖြစ်ပါတယ်
။ Previously there was not so much travel by Ugandans around Uganda.Many people believe they've been born here, they've grown up here.
ဒီတိုင်းမှာနားဆင်ကြရအောင်ပါရှင်။ Social media မှာလူကြည့်များတဲ့သတင်းတူတွေ၊နောက်မြင်ကွင်းကျင်မှတ်စု၊ American နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းပတ်ဆင်ခဏတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးပါမယ်။မရင်းကျင်တယ်လို့တန်တရားရှိသူကိုတရားမစွဲခင်မှာလိမ်ပိုင်းဆိုင်ရာစောကားခံရတဲ့သူတွေဟာစီးစစ်ချက်စာကိုပြရမယ်လို့ဂါနာနိုင်ငံမှာပြဋ္ဌာန်းထားပါတယ်။ဒီလိုစစ်စစ်ရတာကဇယိတ်စကားကြီးပါတယ်။ကျမ်းမာရေးအမကန်နဲ့လည်းအကျုံးဝင်ပါဘူး။ဒါကြောင့်တရားဆွဲဖို့တားမြစ်ထားတယ်လို့ဖြစ်နိုင်ပါတယ်။ဥပဒေပြုလွှတ်တော်အမတ်တယောက်ကစစ်စစ်ချက်လိုအပ်ချက်ကိုပယ်ဖျက်ဖို့ကြိုးစားနေတဲ့အကြောင်းဂါနာနိုင်ငံဘတ်တာကနေ VOA သတင်းတောက်စီနာနူထော့ကသတင်းပေးပို့လာပါတယ်။ဦးတင်မောင်တန်ပြောပြပေးပါမယ်ရှင်
။အဆမီတောင်းစုမှာသမီး3ယောက်ရှိပါတယ်။ဂါနာနိုင်ငံမြောက်ပိုင်းတောင်းလူကျေးမှာနေထိုင်နေကြတာပါ။ဒီလောက်အစောပိုင်းမှာ15နှစ်အရွယ်အငယ်ဆုံးသမီးကိုဆွဲခေါ်သွားတာခံရပြီးမရင်းကျင့်ခံရပါတယ်။သူ့မှအိုင်ရင်းအဆန်ကအခုလိုပြောပြပါတယ်
။ Devya be a call a picture လောဖုန်ကြီးက
ဖုန်းနဲ့14နှစ်အရွယ်မိန်းကလေးတယောက်ပုံကိုကျမညီမကိုပြပါတယ်။သူနဲ့လိန်ဆက်ဆံမှုညီငယ်တဲ့အတွေ့အဲ့မိန်းကလေးကိုတတ်ပစ်လိုက်တယ်လို့သူကပြောတယ်တဲ့။တကယ်လို့ကျမညီမကခုခံနေရင်လည်းတတ်ပစ်မယ်လို့ချင်းချောက်ပါတယ်။ပြီးတော့ pistol တနက်နဲ့ကျမညီမရဲ့ရင်ဘတ်ကိုလည်းထိုးတယ်ရိုက်လဲရိုက်တယ်ရှင့်ကျမညီမရဲ့မျက်နှာတမျက်နှာလုံးညောင်ကိုင်းနေတာပါပဲ
ခုနှစ်ကြာပြီးတဲ့နောက် Irene ရဲ့ညီမဆေးရုံကဆင်းရပါတယ်နောက်6လအကြာမှာထပ်မံစစ်ဆေးဖို့ချိန်လိုက်ပါတယ်အမျိုးသားကျမရဲ့အာမခံအစီအစဉ်မှာဒီလိုကုသမှုတွေအတွက်ပတ်စံမပေးပါဘူးတောင်ကြီးမြောက်ပိုင်းဆေးရုံအုပ်ဒေါက်တာဘာနတ်ဟေးဖို့အဒုကူဘကအခုလိုပြောပါတယ
် As long as it isdefilement
တည်ချက်ရံကမှုမဒိမ့်မှုလိမ်ပိုင်းဆိုင်ရာစော်ကားနှောက်ယှက်မှုတွေအတွေ့ကျမကြီးအမခံမရှိပါဘူး။ဘာစစ်စေးပဲလို့လို့လူနာကကိုယ့်အိတ်ထဲကဖြစ်ဖြစ်တခြားကဖြစ်ဖြစ်ပေးရတာပါပဲ
။လိမ်ပိုင်းဆိုင်ရာစော်ကားမှုကိုကျမကြီးကိစ္စအဖြစ်မစဉ်းစားပဲရာဇဝတ်မှုဖြစ်ပဲအမခံအစီအစဉ်ကစဉ်းစားပါလေလို့တာဝန်ရှိသူတူက VOA ကိုပြောပါလေ။မြောက်ပိုင်းတောင်နှုတ်ခရိုင်လွှတ်တော်အမတ်တူကတော့ဒါဟာမတရားမှုပဲလို့ဆိုပြီးလိမ်ပိုင်းဆိုင်ရာအစောကခံရသူတွေအတွက်ကြားတင့်တဲ့ကျမရေးစိတ်ကိုသူယုံကပေးပါမယ်လို့ဒေသခံစေယုံတွေကိုအကြောင်းကြားခဲ့ပါတယ်။လွတ်တော်အမဆမ်မြူအိုကုဇီတိုအဘလက်ဝေါ်ကအခုလိုပြောပါတယ
်။ I'm showing that in one constituency it is possible.
လွတ်တော်မဲဆန္ဒနယ်မြေအခုမှာတော့ဒါကဖြစ်နိုင်ကြောင်းပြသလိုက်ပါပြီ။ဒါကိုပယ်ဖျက်လိုက်ပြီးဆက်လုပ်နိုင်ပါပြီ။နောက်တစ်ဆင့်ကတော့ကျွန်တော်လှုပ်ခေါ်ဂိုင်ဘက်တွေကိုကျွန်တော်နဲ့ပူးပေါင်းလိုက်လှုပ်ကြဖို့ပါ။တရားမဝင်ဖြစ်အောင်ဒီလိုနဲ့ကျွန်တော်တို့လောက်ကြပါမယ်
။ဂါနာနိုင်ငံမှာလိန်စော်ကားမှုတွေအတွက်တရားစွဲဆိုနိုင်ဖို့ဇယိတ်ကအင်းအောင်စုဝင်ငွေရဲ့ဆယ်ရာခိုင်နှုန်းကနေ55ရာခိုင်နှုန်းအထိရှိနိုင်တယ်လို့2020ကုလသမဂ္ဂကလေးများရာမဝင်အဖွဲ့ UNICEF ရဲ့လေ့လာချက်ကရှိပါတယ်။အစော်ကားခံရသူတွေထွက်မလာနိုင်တဲ့အဓိကအကြောင်းတရားဖြစ်ပါတယ်။အစော်ကားခံရသူတွေကတရားမျှတမှုရရှိအောင်ဆောင်ရွက်ကြရမှာလူကူဖို့တဲ့ကျူးလွန်သူတွေထိုက်တဲ့ပြစ်ဒဏ်ခံရဖို့ကသူ့ရဲ့ရည်မှန်းချက်ဖြစ်ပါတယ်လို့အမအပလက်ကောကပြောပါတယ်။သူကအခုလိုဆက်ပြီးပြောပါတယ်
။ No matter your status, no matter who you are, no matter how much money you think
ဘာအကောင်ပဲဖြစ်ဖြစ်ပတ်စံဘလောက်ပဲရှိတယ်လို့ထင်ထင်ဒါကရာဇဝတ်မှုပါပဲ။အပြစ်ပေးခံရမယ်။နည်းနည်းမှတီးခံလို့မဖြစ်ပါဘူး
။ဒီလိုလှုပ်ဆောင်ချက်အစ်စ်တွေနဲ့အဆမ်မီသားစုဟာသူတို့သမီးငယ်ပေါ်စော်ကားခဲ့သူကိုတရားစွဲဆိုနိုင်တယ်လို့မျှော်လင့်နေကြပါတယ်။
ဥတည်မောင်တန်တင်ပြပေးခဲ့တာပါရှင်သတင်းဆောင်မတွေပြီးမှတော့အဖတ်စင်ခဏတွေကိုတင်ပြပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့မှားမှန်အချက်လက်တွေကိုစစ်စစ်တင်ပြနေတဲ့ VOA ရဲ့ Polygraph အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ် ယူကရိန်းကိုကျူးကျော်စစ်ထိုးနေတဲ့ရုရှားတပ်ဖွဲ့တွေစစ်ပွဲကြားပိတ်မိတဲ့ရတားပြည်သူတွေဘေးကင်းရာကိုထွက်နိုင်အောင်ထိုးစစ်ကိုဆိုင်းငံ့ထားခဲ့တာလို့ရုရှားကပြောပါတယ်။ဒါဟာဟုတ်မှမသလား။အချက်လက်အခြေခံပြီးမှားမှန်တည်ပြထားတဲ့ VOA ရဲ့ Polygraph ပုံပြရုပ်သံမှာနှาศင်ကြည့်ရှုနိုင်ကြပါတယ်ရှင
်။ယူကရိန်းမှာရတားပြည်သူတွေစစ်ပွဲကြားညံ့မိမှာဆိုလို့ကာဝယ်ပေးတဲ့အနေနဲ့ရုရှားကမတိုက်ပဲထိန်းခဲ့တယ်ဆိုပြီးတော့ကာဝယ်ရေးဝန်ကြီးဆာဂေရှိုင်ကူကပြောပါတယ်။သူကဟုတ်ပါတယ်အဲ့ဒါထိုးစစ်အချိန်ကိုနှေးသွားစေပါရဲ့ဒါပေမဲ့ဒါကအရက်သားထိခိုက်မှုနဲ့အောင်တမင်ကိုလုတ်ပေးတာပါလို့ပြောပါရဲ့ဒါအထင်မြင်မှားအောင်လုတ်တာပါအရက်သားတွေရှိတဲ့နေရာတွေအခြေခံအဆောက်အုံတွေကိုပြစ်မှတ်ထားရဲဆိုတဲ့အထောက်အထားတွေအများကြီးပါတစ်ချိန်တည်းမှာပဲယူကရိန်းကပြင်းပြင်းထန်ထန်ခုခံတာနဲ့ရုရှားတပ်တွေလည်းထိခိုက်မှုများလာကြောင်းရုရှားကသူ့ရည်ရွယ်ချက်တွေနဲ့စီရီတွေကိုပြန်လျှော့ချရပါတယ်ရုရှားရုပ်ကတင်းကျုံပြစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားတွေတေဆုံးဆေးရုံတွေကျောင်းတွေနေအိမ်တွေပြက်ကုန်ရတယ်လို့ကုလသမဂ္ဂကပြောပါတယ်ဘူချာမျိုးကတက်ဖြတ်မှုတွေမယ်ရီယူပေါ်ပြဆက်ရုံကိုဘုံချလို့လူရာချီတည်ဆုံရတာတိုက်ခန်းတွေရိတ်ခါတန်းစီတဲ့သူတွေကိုဒုံးကျင်တဲ့ပြစ်တာတွေကပြည်သူတွေရဲ့အသက်ကိုလုံးဝဂရုမထားဘူးဆိုတာတွေ့ရပါတယ်။ရုရှားရဲ့ထိုးစစ်တွေကထောက်ပို့လမ်းကြောင်းမကောင်းလို့နှေးသွားတာမျိုးပဲလို့အစိုးရကဲခတ်တွေကပြောပါတယ်။ KF နဲ့ Kharkiv မြို့တွေလိုမျိုးအဓိကမြို့ကြီးတွေတစ်ဝိုက်ကနေယူကရိန်းတွေတိုက်ထုတ်လိုက်ပြီးတဲ့နောက်ရုရှားတပ်တွေအရှေ့ပိုင်းမှာဝိုင်းတိုက်နေကြပြီးတော့တိုက်ပွဲတွေပြင်းထန်နေတာပါ။ရုရှားဘက်ကစစ်ရှင်ရှော့ချလိုက်တာဟုတ်ပါတယ်။ဒါမဲ့အရက်သားပြည်သူတွေလုံလုံရေးအတွက်ဆိုတော့မဟုတ်ပါဘူးရှင
်ဒီလိုမှားမှန်မသေးချတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်လက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုရင်တော့ VOA ရဲ့ Polygraph website မျက်နှာဖြစ်တဲ့ polygraph.info မှာတွားရောက်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့ social media မှာလူကြီးများတဲ့သတင်းတူများစုစည်းတင်ပြချက်ကိုနားဆင်ကြရအောင်ပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့ဗီဒီယိုသတင်းလေးတွေကိုတင်ပြပေးပါပါရုရှားကစစ်စင်ရေးတုံတိုက်လေရင်တွေတိုက်ခိုက်ပြန်တန်းပုံဗီဒီယိုတွေထုတ်ပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကလူပြတိုက်ကမိုနာလီစာပကြီးကားကတော့ကိတ်မုန်နဲ့ပေးချံအောင်ပစ်ပေါက်ခံရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့တမိနဲ့သတင်းတူတွေကိုမအေးတန်နာကျော်ကပြောပြထားပါတယ်ရှင်
ကရင်ကိုကျူကျော်စစ်ထိုးနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှေ့ပိုင်းမှာဖိတိုက်နေပြီးတော့လူဟန်စ်ဒေတာကယူကရိန်းတပ်တွေကိုဝိုင်းနိုင်ဖို့မျိုးတွေကိုတိမ့်ပိုက်ဖို့လှုံ့ဆော်နေတာပါဒီတော်တွင်မှာရုရှားကာကွယ်ရေးဝန်ကြီးဌာနကသူတို့တိုက်လေရင်တွေနဲ့တိုက်ခိုက်ပြန်တိုင်းပုံဗီဒီယိုကိုထုတ်လိုက်ပါတယ်ရုရှားကတိုက်လေရင်တွေတင်ကားတွေနဲ့စစ်အင်အားပြတဲ့ဗီဒီယိုကိုရုရှားကာကွယ်ရေးဝန်ကြီးဌာနကမေလ30ရက်နေ့ကထုတ်လိုက်တာဖြစ်ပါတယ်ရုရှားအကာသတပ်ဖွဲ့ရဲ့ SU-25နေပြည်တော်ကိုတိုက်လေရင်တွေစစ်စင်ရေးတွေမှာလှုပ်ရှားမှုပုံရိပ်တွေဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရည်တိုက်လေရင်ကအရန်နှင်းနေလေပြန်တန်းနေပြီးတော့ယူကရိန်းစစ်ဖက်ပြစ်မှတ်တွေကိုဒုံးကျင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါရည်နောက်ဗီဒီယိုတစ်ခုမှာတော့ရိတ်ခါထောက်ဖို့ရထားကိုဝင်းရင်ကနေပြီးတော့လိုက်ပြီးတော့ဆောင်းရှောက်ပေးနေတဲ့ပုံဖြစ်ပါတယ် MIH ရဟရင်နဲ့ကောင်းငင်ကနေကင်းလှည့်တယ်လို့လေရင်ဖြစ်အလိုလျောက်လန်းညုံတုံဒုံးကြီးတွေပန်စီယာဒုံးကြီးကာဝေးရေးစနစ်တွေအသုံးပြုထားတာကိုလည်းဗီဒီယိုမှာပြသထားပါတယ်ဒီခေတ်ရဲ့သတင်းပတ်တွေတုန်းကတော့အာရှဒေသမှာစစ်ရေးလေ့ကျင့်မှုတွေရှိခဲ့တာပါမေလဝက်ကျော်မှာအာရှနှစ်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတပြန်ထွက်ခွာသွားပြီးဂျပန်အထွေမှာပဲမေလ25ရက်နေ့မနေ့ပိုင်းမှာမြောက်ကိုရီးယားကဒုံးကြီးတွေပစ်ခတ်ခဲ့တာပါအဲ့ဒါကိုတုံ့ပြန်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားကညနေပိုင်းမှာတကယ်ခင်းရဲအစ်စ်တွေတုံ့ပြီးတော့စစ်ရေးလေ့ကျင့်မှုလုပ်ခဲ့ပါတယ်။အမေရိကန်ရဲ့ ATA CMS ဒုံးစနစ်သုံးမြေပြင်ကမြေပြင်ဖြစ်ဒုံးစီနဲ့တောင်ကိုရီးယား SRBM ဟွန်မူတာတို့ဒုံးစီတို့ပါဝင်ပြီးတော့စမ်းသပ်ခဲ့ပါတယ်။အစောပိုင်းကတော့မြောက်ကိုရီးယားက ICBM ဒုံးစီနောက်ပြီးတော့အမျိုးအမည်မသိရတဲ့ဒုတိယမြောက်ဒုံးစီနဲ့ SRBM ဒုံးစီ၃စင်းပြစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားသမ္မတတွေကအချိန်နှီးလိုအပ်လာရင်ပို့ပြီးတော့ကြီးမားတဲ့စီးရေးလေ့ကျင့်မှုတွေလုပ်မယ်လို့ဆိုမျိုးတော့မှသဘောတူသွားခဲ့ကြတယ်။အချိန်နှီးမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒီအာရှခေစဉ်ဆုံးရုရှားနဲ့တရုတ်တို့ပူးရဲစီးရေးလေ့ကျင့်မှုဖြစ်နေဒေသတွေမှာကင်းလှည့်ပြီးပြန်တန်းနေကြပါပြီ။နှစ်စဉ်စီးရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်ပြီးတော့နိုင်ငံတကာဥပဒေတွေကိုလိုက်နာလှုံ့ဆော်တာဖြစ်တယ်လို့တရုတ်သတင်းစာမှာရေးထားပါတယ်။ ရုရှားနဲ့တရုတ်စစ်လေယာဉ်တွေအာရှပစိဖိတ်ကင်းလက်စစ်ရေးလေ့ကျင့်မှုပြုလုပ်ခဲ့တယ်ဆိုပြီးတော့ရုရှားကာကွယ်ရေးဌာနကသတင်းထုတ်ပြန်သွားတာပါ Russia TU-95 ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေတရုတ်ရှန် H-6 ကျဲလေယာဉ်တွေအသုံးပြုခဲ့ပါတယ်ဂျပန်နဲ့အရှေ့တရုတ်ပင်လယ်ပြင်ပေါ်မှာ73နာရီကြာပူရယ်လေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ်သူတို့နောက်ကိုဂျပန်နဲ့တောင်ကိုရီးယားလေယာဉ်တွေလိုက်ပြီးတော့စောင့်ကြည့်ခဲ့တယ်လို့ရုရှားကညင်ကြံမှာပြောထားပါတယ်ဒီကိလေပြန်တက်မှုကနှစ်စဉ်စီးပွားပေါင်းဆောင်ရွက်မှုရဲ့အစီအစဉ်ရဖြစ်တယ်လို့ပြောပြီးတော့အခုချိန်နဲ့ပေါင်းရင်တော့3ချိန်မြောက်လှုပ်ဆောင်သွားတာဖြစ်ပါတယ်စင်ကူကဆက်ရုပ်လို့တာများဖြစ်ပါတယ်ကိုဗစ်ကပ်ဘေးဆိုးနဲ့ရင်ဆိုင်ခဲ့ရလို့ရောအရင်ကတည်းကလှုပ်တာရှားပါလို့ပါစေကူနိုင်ငံမှာဆက်ရုပ်လှုပ်တာတွေကိုကြဲကြဲပြင်းပြင်းတုံ့ရပါတယ်စေကူမကလုပ်ငန်းတွေမှာဆက်ရုပ်ပါဝင်မှုတခြားနိုင်ငံတွေနဲ့ရှင်လဲအများဆုံးဖြစ်တဲ့နိုင်ငံတွေမှာပါဝင်တာပါလူသားဝင်တဲ့1000နိုင်မှာအလုပ်သမားဆက်ရုပ်605ရုပ်စီရှိပါတယ်ဆောက်လုပ်ရေးပြည်စမှုအနေထားတိုင်းတာသူစာကြည့်တိုင်းဝင်တဲ့ချင်ပန်းဆက်ရုပ်ဒီလိုအဆုံရှိပါတယ်ခွေးဆက်ရုပ်လေးစပော့ကရှင်ရရဲ့ပြေးလွှားပြီးတော့မြေပြင်ဆောက်လုပ်ရေးအနေအထားကိုကွန်ပျူတာအုံနောက်နဲ့ဖတ်နေရပါအမျိုးသားစာကြည့်လိုက်မှာတော့ e-board လို့ခေါ်တဲ့ဆက်ရုပ်ကစာအုပ်စင်တွေကိုလိုက်ကြည့်ပြီးတော့နေရာမှာရောက်နေတဲ့စာအုပ်တွေကိုလိုက်ရှာယူရပါတယ်အရာပေါင်း40ကျော်ကိုစီမံတဲ့ဟိုတယ်လီယာကုမ္ပဏီကတော့အင်တန်ရှင်ရဲ့ဆက်ရုပ်တွေရောချင်ပန်းတဲ့ဆက်ရုပ်တွေရောရှိထားရတာပါကျွန်းနိုင်ငံစီလိုမှာကိုဗစ်ကပ်ကြီးကြောင့်အလုပ်သမားတွေပိုရှားလာပြီးတော့ဆက်ရုပ်တွေကိုလုပ်ငန်းတွေမှာအများဆုံးတုံးထားရတာလည်းဖြစ်ပါလေ ပြည်ထောင်နိုင်ငံကလူပြလိုက်မှာတော့ကဘာကျုံမိုနာလီဇာပကြီးကခရစ်မင်းနဲ့ပေါက်ခံခဲ့ရပါလေပုရုရသည်ပြောင်းလဲမှုတားဆီးရေးအတွက်တေချာမလုံဆောင်တာကိုဆန္ဒပြတဲ့အနေနဲ့အဲ့လိုမျိုးမိုနာလီဇာပကြီးကကိုခရစ်နဲ့ပြစ်ပေါက်ပြီးတော့လူတည်များအောင်လုပ်တာပါအဖွားကိုလိုဟန်ဆောင်ထားတဲ့အမျိုးသားကဗိန်းတိုက်ကလထိုင်ပေါ်ကနေခုံထားပြီးတော့မိုနာလီဇာပကြီးကကိုကိတ်မုန်နဲ့ပြစ်ပေါက်လိုက်တာဖြစ်ပါလေတနင်္ဂနွေနေ့မေလ29ရက်နေ့ကဒီဖြစ်ရကြောင်းတန်ဖိုးအများကြီးကြီးရဲ့မိုနာလီဇာပကြီးကားဘာမှတော့ဖြစ်မသွားခဲ့ပါဘူးပကြီးကားကိုမှန်ပြင်းနဲ့ကာယံပေါင်ခတ်ထားတာဖြစ်လို့မှန်တွေကိုပဲပေးချန်ကုန်တာဖြစ်ပါတယ်ပန်ကိုကိတ်မုန့်နဲ့ပေါင်နောက်ပြီးတော့နှင်းစီပန်တွေကိုနေရာနဲ့ဖြစ်ပေါက်ခဲ့ပြီးတဲ့နောက်သူ့ကိုလုံခြုံရေးကလာဆွဲခေါ်သွားခဲ့ပါတယ
်မအေးတနာချောတင်ပြပေးခဲ့တာပါရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောက်စရာသတင်းဖတ်ဆင်ကဏ္ဍကိုနားဆင်ကြရပါမယ်တက္ကသီပြည်နယ်ကမူလာဒန်းကျောင်းမှာတနတ်သမားတဦးကဝင်ပစ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးသေဆုံးအပြီးအမေရိကန်ပြည်ထောင်စုမှာတနတ်ကိုင်းဆောင်ပြီးအချက်ဖက်ပြစ်ခတ်တာတွေအဆုံးသတ်နိုင်ဖို့ထပ်ပြီးတော့ကြဲကြဲလောင်လောင်တောင်းဆိုလာကြပါတယ်တဆန်ရနိုင်ငံခေါင်းဆောင်တွေလည်းဒီလိုအဖြစ်အပျက်တွေအဆုံးသတ်နိုင်ဖို့အတွက်တင်းကျပ်တဲ့တနတ်ကိုင်းဆောင်ခွင့်ဥပဒေတွေထုတ်ပြန်နိုင်ဖို့ကြိုးစားနေကြပါတယ်မီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်
သမရဂျိုးဘိုင်ဒန်နဲ့သမရဂရော့ဂျေးဘိုင်ဒန်တို့ဟာတနင်္ဂနွေနေ့ကတက္ကသီပြည်နယ်ယူဗယ်ဒီမြို့ကရော့မူလာရန်ကျောင်းကိုတွားရောက်ခဲ့ပြီးကွယ်လွန်သွားသူကလေး19ဦးနဲ့ဆရာမ2ဦးတို့ရဲ့ဓာတ်ပုံတွေစိုက်ထူထားတဲ့အောက်မေ့ဘွယ်အထိမ်းမှတ်နေရာမှာပန်းစည်းချခဲ့ပါတယ်အသက်16နှစ်အရွယ်သဏ္ဍသမားဟာမောင်းပြန်ချီမိုးရင်းသဏ္ဍနဲ့စာသင်ခန်းထဲဝင်ပြီးတော့ပြစ်ခတ်ခဲ့တာပါစနေနေ့ကကျင်းပတဲ့ပွဲနှင်းသဘင်အခမ်းအနားမှာလည်းသမရဘိုင်ဒန်ကနယူးယောက်ပြည်နယ်ဘက်ဖယ်လိုမြို့ကကုန်စုံဆိုင်ကိုလူမျိုးရေးဆွဲသမား2ဦးကသဏ္ဍနဲ့ပြစ်တာကြောင့်လူဆယ်ဦးသေဆုံးသွားတဲ့ဖြစ်ရပ်ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ
် We cannot outlaw tragedy.
ဒီကွင်းစရာဖြစ်ပျက်ခဲ့တာတွေကိုပြင်ဆင်ဖို့ဘာမှလုပ်ပေးလို့မရတော့မှန်းသိပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုဘေးရန်တွေကင်းအောင်ကျွန်တော်တို့စီမံဆောင်ရွက်နိုင်ပါတယ်။ကျွန်တော်တို့ကလေးတွေပါဝင်လူတွေအားလုံးရဲ့ဘဝတွေကိုကာကွယ်ဖို့နောက်ဆုံးမှာတော့လှုပ်ဆောင်နိုင်တယ်များလှုပ်ဆောင်ရပါလိမ့်မယ်။
သမရဘိုင်ဒန်ရဲ့တနတ်ကင်ဆောင်ခွင့်ကိုတင်းကျပ်တဲ့ဥပဒေနဲ့ထိန်းချုပ်ဖို့လူလားသူတွေကအခုလိုတက္ကသီကဖြစ်ရဲ့ဟာတနတ်အလွယ်တကူဝယ်လို့ရနေတာကြောင့်ဆိုပြီးထောက်ပြကြသလိုတနတ်ကင်ဆောင်ခွင့်အရေးလှုံ့ဆော်သူတွေကတော့ကျောင်းတွေမှာဘေးကင်းလုံခြုံရေးကိုသာပူအာရုံစိုက်လို့ဆောင်ဖို့ပြောပါရတယ်။တက္ကသီပြည်နယ်ဟူစတန်မြို့မှာတောက်ကြနေကကျင်းပတဲ့ NRA American Rifle အသင်းကြီးရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသမရဟောင်းဒေါ်နယ်ထရမ့်ကတနတ်ကင်ဆောင်ခွင့်လူလားသူတွေဘက်ကအခုလိုကာကွယ်ပြောကြားခဲ့ပါရတယ်။
The existence of evil in our world is not. ဒီကဘာကြီးမှာစိုးသွမ်းသူတွေကြောင့်တနက်ကိုဘလို့အသုံးပြုရမယ်ဆိုတာကိုနားလည်ပြီးတခြားသူတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေနဲ့အညီလက်နက်ကိုင်ဆောင်သူတွေရဲ့အခွင့်အရေးပိတ်ပင်ခံရတာမျိုးတော့မဖြစ်သင့်ပါဘူး
။စာတင်ကြောင်းအတွင်းဝင်ရောက်ပစ်ခတ်မှုအပြီးမှာတော့ပါတီကြီးနှစ်ရလုံးကအထက်လွှတ်တော်ဥပဒေပြုအမတ်အချို့အကြားတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျပ်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စတွေဆွေးနွေးခဲ့ပြီးဒီဥပဒေပြဋ္ဌာန်းနိုင်ဖို့လဲဖြစ်နိုင်ခြေရရှိနေတာပါ။ Connecticut ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမတ် Chris Murphy ကတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျပ်ဖို့လိုလားနေပေမဲ့အခုအခါမှာတော့တနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုအခုရက်ပိုးပြီးတော့ထဲထဲဝင်ဝင်စုံစမ်းတာမျိုးလိုဥပဒေပြဋ္ဌာန်းနိုင်ဖို့ Republican အမတ်တွေနဲ့ဆွေးနွေးနေပါတယ
်။ The package that really in the end
ဒီနိုင်ငံမှာတည်နှက်တဲ့အကြမ်းဖက်ပြစ်ခတ်တာမျိုးကိုပြင်းပြထန်ထန်ဖိအားပေးနေနိုင်တဲ့ဥပဒေမျိုးအဆုံးမတော်ရှိလာနိုင်ပြီးအဖြေရှာဖို့လည်းလမ်းပွင့်သွားပါလိမ့်မယ်။ဒီဥပဒေအတီဖြစ်လာနိုင်တဲ့ဆိုတာမျိုးကကျွန်တော်တို့လုံနိုင်တာတွေတဲ့ကအရေးကြီးဆုံးဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတာအပြင်ဒီလိုဥပဒေအတီပြုဖို့ထောက်ခံလိုက်တာကြောင့်Republican တွေအတွက်ဘလို့ဆုံးရှုံးမှုကြီးမှကြုံတွေ့ရမှာလဲမဟုတ်ပါဘူ
းအခုလိုကြေကွဲပေါ်ရာဖြစ်ရတွေ့အဆုံးသတ်နိုင်ဖို့တာဝန်ရှိသူတွေကနီးလန်းရှာနေပေမဲ့ American ပြည်အောင်စုမှာမုံတရားစွဲပြစ်ခတ်မှုတွေဇက်တိုက်ဆိုသလိုဖြစ်ပွားနေပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့ကဘာတလွားခီးသွအစီအစဉ်ကိုတော်ရရှင်တို့နားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့မြင်ကွင်းချေမှတ်စုအစီအစဉ်အစ်ကိုတင်ပြပေးပါမယ်။အခုအင်ကာညအပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာတင်ပြတဲ့နောက်2022ခုနှစ်မေလလယ်အထိနိုင်ငံတလွားတိုက်ပွဲပေါင်း5000နီးပါးဖြစ်ခဲ့ပါတယ်။အသေးစိတ်ကိုတော့အချက်လက်တွေစုစည်းပြီးမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုအဖြစ်တင်ဆက်ထားပါတယ
်ဆရာနာတိတ်ပြီးနောက်ပိုင်းနိုင်ငံနှစ်မှာတိုက်ပွဲပေါင်း4600ကျော်တက်မနေဖြစ်ခဲ့ပါတယ်ဒီထဲမှာတိုက်ပွဲ3100ကျော်ထက်မနည်းဟာစစ်ကောင်စီနဲ့ EU တွေချာဖြစ်ခဲ့တာပါစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေချာမှလည်းတိုက်ပွဲ1500ကျော်ထက်မနည်းဖြစ်ပွားခဲ့ပါတယ် EU အချင်းချင်းကြားတိုက်ပွဲဖြစ်မှုတွေလည်းရှိခဲ့ပြီး42ကြိမ်ထက်မနည်းဖြစ်ခဲ့ပါတယ်တိုက်ပွဲပေါင်း4600ကျော်ထဲမှာအကျဉ်းကြီးအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။တနင်္ဂနွေလုံးဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်ရဲ့ထက်ဝက်ကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။တနင်္ဂနွေလုံးအတိုင်းအတာနဲ့နိုင်ရှင်ရင်သခိုင်းတိုင်းကတိုက်ပွဲဖြစ်မှုဒုတိယအများဆုံးနေရာမှာရှိပါတယ်။နိုင်ငံလုံးဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့66ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EAO တွေအကြားဖြစ်ခဲ့တာပါ32ရာခိုင်နှုန်းကတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြားဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်2022ခုနှစ်မေလအတွင်းမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမှုပြင်းထန်ခဲ့ပါတယ်။မေ1ရက်ကနေ15ရက်အတွင်းတနင်္ဂနွေလုံးအနှံ့တိုက်ပွဲ120ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီအထဲမှာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲ104ကြိမ်ထက်မနည်းရှိခဲ့ပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှု32ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါအပြင်နေ9900ကျော်ထက်မနည်းလဲမိရှုဖြစ်စီခံခဲ့ရပါတယ
်။ ရင်ကွင်းကျဲမှတ်စုအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ပြပါမယ်။လေပတ်စရာတဘာဝအလှပနေရာတွေများတဲ့ယူဂန်ဒါနိုင်ငံကခီးသွားလုပ်ငန်းတွေပြည်တွင်းခီးသည်တွေကြောင့်အတော်လေးပြန်ပြီးတော့ကောင်းမွန်လာနေပါတယ်။ပြည်ပကကဘာလက်ဧည့်သည်တွေအရင်လိုပြန်မလာကြသေးပေမဲ့ပြည်တွင်းဧည့်သည်တွေနဲ့ခီးသွားလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူဂန်ဒါနိုင်ငံကိုမဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတံခွန်တွေဘေးမဲ့တောတွေနဲ့တဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလည်ကြပေမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေအတွက်တချိန်တိုကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ခန်းတွေကနေရေစည်းတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေ့နိုင်တဲ့လီမာလာဝဲလ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွက်မသွားမဖြစ်နေရတခုဖြစ်နေပါတယ်။2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရသလဲဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ
် Previously there was not so much travel by Ugandans around Uganda many people believed they've been born here they've grown up here there's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူးလူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတခွန်ကြီးတွေအမျိုးသားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူဂန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်စားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘယ်လောက်လာတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူဂန်ဒါနိုင်ငံဘယ်လောက်လာတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့တဘာဝအလာတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပို့ထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့တဘာဝအလာကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been South Africa beautiful beautiful place but there's something about Uganda it's green
တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကူထူတာပါစိမ့်လန်းဆိုပြည်တယ်တဘာဝအလာတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေစားတောက်တွေရလဲလက်ဆက်တယ်ငားတွေဆိုလက်ဆက်ပြီးသိတ်ကိုရတာရှိပါတယ
်ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမတော့ချင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့ကြိုးစားနေကြပါတယ
် Looking at the numbers we're getting 70-65% are local Ugandans and again
ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်။ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင်ကျယ်သွားစေပါတယ်။အခုဆိုနိုင်ငံခြားကခီးသွွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူး။လူမှုကွန်ရက်ကြောင့်လည်းသတင်းပိုပြန့်တာဝမ်းသာစရာပါ။ဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်ဒီပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါတယ်။ပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်သန်နေတာသိကြပါတယ
်။ယူဂန်ဒါခီးသွွားဝင်ကြီးဌာနကလည်းနိုင်ငံ내ကသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလည်ကြတာတိတိတတ်တာများလာတဲ့အတွက်ဒီအခြေအနေကိုထိန်းထားနိုင်ဖို့ကြိုးစားနေပါတယ
်။ From the time we opened up if you look at the December figures
စီကံချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂဏန်းတွေကိုကြည့်ရင်အမျိုးသားဥယျာဉ်တွေစီလာလည်သူ4,000ကျော်ရှိပါတယ်။ရေကန်ကြီးတွေကျိုးနေစီကိုသွားလည်တဲ့ရေတော်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်တွေစီကိုသွားလည်ကြတဲ့သူကပဲ4,100ရှိတာပါ။အဲ့ဒီထက်ကအဲ့တဲ့အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။ဒီချင်းကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူး။တိတ်အားတက်စရာဖြစ်ပါတယ်ကျွန်တော်အနေနဲ့ပြည်တွင်းဧည့်သည်တွေကိုဆက်ဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွွားကြမယ်နိုင်ငံတွေကအလှတရားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွွားလုပ်ငန်းရေရှည်တည်တတ်နိုင်မယ်လို့ထင်ပါတယ
်အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကဆင်ကြံ့ချင်းတဲ့ချက်တက်စားတဲ့တော်ရိုင်းတရိတ်ဆန်တွေကိုအနီးကပ်မြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတကူးတကလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရာတွေစီယူဂန်ဒါလူမျိုးတွေသွားလည်တိုင်ဖို့အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒ ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်ဆက်တင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန္ဓာအစိုးရကအားပေးနေပါတယ်ယူဂန္ဓာမှာခီးသွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကံ့ရဖို့အခွင့်အလမ်းတွေရှိလာစေပါတယ
် We are still employing as many local community as possible we train them
ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတတ်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့စ조사နေပါတယ်။သူတို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာရုတိုးပေးတာမျိုးလုပ်ပါတယ်။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့စံကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန္ဓာကိုလာလဲမယ်ဒီကိုလာတဲမယ်ဆိုရင်စံချိန်မီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါတယ်
။ဆွဆွဆဆခီးထွက်ချင်သူတွေ၊ယူကင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ချင်သူတွေ၊တော်ရတရိတ်ဆန်တွေကိုအနီးကပ်ကြည့်ပြီးသဲထိတ်ရင်ဖို့အတွေ့အကြုံရချင်သူတွေအားလုံးအတွက်သွားဆရာလဲဆရာနေရာတွေများလာတဲ့ယူဂန္ဒာနိုင်ငံရဲ့တဘာဝအလှတွေကိုဖြည်းရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြည်းရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန္ဒာဟိုတယ်နဲ့ခီးသွားလုပ်ငန်းတွေဝန်တာနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
မဆွမြတ်မွန်ရဲ့ကဘာတလခီးသွားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။သောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOE ကကြိုဆိုပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ radio အစီအစဉ်တွေကိုရုပ်သံကနေပါတိုးချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။VOE ရဲ့ website ဆံမျက်နှာဖြစ်တဲ့ bamis.voenews.com မှာအတန်းလွှင့်နေခြင်းနဲ့တပြင်းညီတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook ဆံမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုကတော့သတင်းအချင်းချုပ်ကိုကိုစုံမှုကျော်ကပြောပြပေးပါမယ
်။မြန်မာ is စစ်အာဏာပိုင်တွေကလေကြောင်းကနေတိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာအပါအဝင်အရသားတွေအပေါ်တိမ်ကြုံပြီးဂျန်ခတ်တဲ့လောက်ရမျိုးနဲ့စစ်ရာဇဝဲမှုကျူးကိုကျူးလွန်နေတယ်လို့နိုင်ငံတကာလူငယ်ချမ်းသာနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုတစ်ဖွဲ့ဖြစ်တဲ့ Amnesty International ကစွပ်စွဲပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလနဲ့မတ်လအတွင်းမှာကြားနဲ့ကရင်ပြည်နယ်တွေမှာစစ်တပ်ကထိုးစစ်အရှိန်မြှင့်ခဲ့ပြီးရွာတွေကိုဘုံကျဲတိုက်ခတ်တာပစ္စည်းဥစ္စာတွေလူဖျက်ဆီးတာလူတွေကိုဥပဒေပြင်ဝါကတတ်တာတွေကိုကျူးလွန်ခဲ့တယ်လို့နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးကဗိုလ်ထူးနေ့ကြေညာချက်မှာထုတ်ပြန်ပြောဆိုထားပါတယ်။ယူကရိန်းရဲ့ရှေ့ဘက်ခြမ်းကဆက်မှုဒေသဖြစ်တဲ့ Donbas ဒေသကိုသိမ်းယူဖို့အတွက်အရေးပါတဲ့မြို့ကြီးတစ်ခုဖြစ်တဲ့ Siaberro Donetsk ကိုတဝက်ကျော်လောက်ကိုရုရှားကထိန်းချုပ်လိုက်ကြောင်းယူကရိန်းဒေသခံအုပ်ချုပ်ရေးမှူးနဲ့မြို့တော်ဝင်တွေကအင်ကာနေမှာအတည်ပြုပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းနဲ့အတွင်းနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မြို့ရဲ့နေရာအတော်တော်များများကိုရုရှားတပ်တွေကထိန်းချုပ်လိုက်ကြောင်းအင်ကာနေမှာတာဝန်ရှိသူတွေကပြောဆိုလိုက်တာဖြစ်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေကလည်းစစ်ရာဇဝဲမှုကျူးလွန်တယ်လို့တန်တရားရှိသူ600ကိုစုံစမ်းဖော်ထုတ်ထားနိုင်တယ်လို့ယူကရိန်းဆိုရရှိနေအဖွဲ့ရဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။ယူကရိန်းမှာနေစဉ်ရာဇဝဲမှု200 300လောက်တိုးလာနေပါတယ်။အခုဆိုရင်စစ်ရာဇဝဲမှုပေါင်း 1,000 ကျော်နေပါရှိနေပြီလို့ယူကရိန်းအစိုးရရဲ့ရှိနေအဖွဲ့အကြီးအကဲအရီနာဗီဒီဗီဒီတော့ဖ်ကအင်ကာနီကသတင်းချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။တက်ဆက်ပြည်နယ်ယူဘယ်ဒီမြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဆယ်ကျော်သက်ရွယ်သနတ်သမားတဦးရဲ့လက်ချက်နဲ့တည်ဆုံခဲ့ရတဲ့မူလာတန်းចောင်းသား19ယောက်နဲ့ဆရာ2ယောက်ထဲကဆရာ2ယောက်နဲ့အထက်ကကလေး2ယောက်နဲ့ဇာပဒကိုအင်္ဂါနေ့မှာစတင်ကျင်းပပါတယ်ပထမအဆုံးဇာပဒဖြစ်တဲ့ဆယ်နှစ်အရွယ်မူလာတန်းចောင်းသူ2ဦးနဲ့အမေရိကချစ်စရာကောင်းပြီးပျော်ပျော်နေတတ်သူဖြစ်ပြီးရေကူးပုံဆွဲကိုဝါသနာပါသူသူဖြစ်တဲ့ចောင်းသိရပါတယ်မိုက်သေးကတော့ဂုံနုရှင်ចောင်းသူတူဖြစ်ပြီးဝေလာငါလပိုင်နေအချောင်းကိုလေးလာတာကဝါသနာပါတဲ့ចောင်းသူတူဖြစ်တယ်လို့သိရှိရပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံမှုကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE မြန်မာပိုင်းအစီအစဉ်ကိုအပိနာဆင်တဲ့အတွက်လည်းကျမတို့ one.2 one.3 အားလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါThank you.
This program has come to you from the Voice of America, Washington.